မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းမှာကချင်လူမျိုးရေးအဖွဲ့ KIO ရဲ့တပ်စခန်းတွေကိုမြန်မာစစ်တပ်ကဒုတိယနေ့အဖြစ်ထိုးစစ်ဆင်နေပါတယ်။ KIO ဌာနချုပ်ရှိရာလိုင်ဇာအနီးတစ်ဝိုက်မှာလေကြောင်းတိုက်ခိုက်မှုတွေနဲ့အတူထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေပိုပိုပြင်းထန်လာမှာကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါမယ်။
ဟုတ်ပါတယ်ကချင်ပြည်နယ်အတွင်းကကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်ဇာနဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုအဓိကပြတ်မှတ်ထားပြီးတော့မြမစစ်တပ်ဘက်ကမနေ့တောက်ကြနေ့မနေ့ကနေစလို့လေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါအဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်ကချင်တပ်စခန်းတချို့ဆုတ်ခွာပေးခဲ့ရပြီးအကြအဆုံးတွေရှိခဲ့တယ်လို့ကချင်စစ်ရေးကိုလေ့လာသုံးသပ်နေတဲ့ကချင်သတင်းစင်အယ်ဒီတာကိုနော်ရင်းကပြောပါတယ
်မနေ့ကဆိုလို့ရှိရင်ဒီလက်နက်ကြီးကလက်နက်ကြီးကြီးကတော့အလုံးပေါင်းထောင်ကျော်ပစ်ခတ်တယ်အရင်နောက်ပိုင်းကလည်းကြက်ပိုက်လေရင်ဒီနဲ့လည်းအကြီးကြီးတင်းတင်းပန်းပန်းတက်ခဲ့ပြီးမှတို့ကတော့မနေ့ရဆိုလို့ရှိရင်တည်းတက်ကလည်းအကြဆုံးဒီလည်းရှိခဲ့တယ်ဆိုတော့တို့ညနေပိုင်း3နာရီကျော်ကျော်မှအဲ့ဒီကီရောင်စခန်းကနေပြီးမှကြည့်ရတာဆိုလိုက်တာဖြစ်တယ
်ဒီကနေ့စနေနေ့မနေ့မှလည်းကချင်ပြည်နယ်လိုင်ဇာဌာနချုပ်ဘက်မှတိုက်ပွဲတွေဆက်ပြင်းထန်နေစေအနေအထားအခုလိုသူကပြောပြပါတယ
်ခုဒီနေ့မှဆိုလို့ရှိရင်လည်းတကယ်တင်းတင်းပန်းပန်းသူစစ်ကိုဒီအမဆက်တက်ကဒီကီတော်နဲ့တပတ်ချောင်းရဲ့တစ်ဖက်မှာရှိတဲ့ဒီလိုက်ဖောင်းဒီကရဲ့စိုင်းရင်တုံးစခန်းတကူအပြင်းမထန်တိုက်ခိုက်နေတယ်ဆိုတဲ့ဟာကိုကျွန်တော်သိရပါတယ်အဲတစ်ဖက်မှာလည်းပဲဒီရင်လိုက်ရာကရဲ့ဘူတာနောက်ချိန်လိုက်ရာပတ်ဝန်းကျင်မှာလည်းတို့လက်နက်ကြီးနဲ့ဒီလိုက်ရာပတ်ဝန်းကျင်ကိုပစ်ခတ်မှုတွေကတော့လုပ်နေ
ကချင်လူမျိုးရေးတပ်စခန်းရဲ့တပ်စခန်းတစ်ခုဖြစ်တဲ့ဂီတုံတပ်စခန်းအပြင် KIA တပ်မဟာတပ်တွေစခန်းချရာတောင်ကုန်းတွေကိုထိုးစစ်ဆင်နေဆဲမှာပဲမြမစစ်တပ်ဘက်ကစစ်အင်အားတွေထပ်တိုးချဲ့ချလာနေတဲ့အတွက်ရှေ့ဆက်ပြီးလဲကချင်လူမျိုးရေးတပ်စခန်းတွေကိုပြင်းပြင်းထန်ထန်ဆက်ထိုးစစ်ဆင်နိုင်တဲ့အလားအလာရှိတယ်လို့လဲကိုနော်ရင်းကအခုလိုရှင်းပြပါတယ
်ဒီလေဇာပတ်ဝန်းကျင်မှာကျတော့ကျေဘက်ကပြည်သူလူထုတွေတစ်ခါတည်းနေလဲအများကြီးရှိပါတယ်တော့တစ်ခါတည်းတွေကလည်းထောင်ပေါင်းများစွာရှိတဲ့နေရာဖြစ်တဲ့အဲဒီတရုတ်နေစားအဲဇာပတ်ဝန်းကျင်တော့ရှောက်ပေါ့အဲလူထုတွေကအဲ့လိုမျိုးလည်းလည်းစိုးရတတ်တဲ့ကလည်းလည်းကြီးနေတစ်ခါတည်းနေရာကနေပြီးမှအရှောင်ဖို့တည်းရောအဓိထားဖို့တည်းရောခုအဲ့လိုမျိုးတတိပေးတဲ့အချိန်မှာဖြစ်တယ်လေကျင်းပါလာနဲ့ရောတုတ်ပြတ်နေတော့ကျွန်တော်တွေ့ရပါတယ်အခုဒီမန်ဝင်းကြီးတက်မှာဆိုလို့ရှိရင်လည်းဒုက္ခတွေဒီကိုတကယ်တော့အစိုးရထင်းချုံဒေတာမှရှိတဲ့ဒုက္ခတွေ9000ကျော်လောက်ရှိတယ်သူတို့ကလည်းဒီရစ်ခါတွေလည်းအစိုးရစစ်တပ်တွေကလမ်းကြောင်းအားလုံးမှာတက်လို့ပစ်ဆိုပြီးမှရစ်ခါတွေလုံးဝသူတို့ကိုတက်ဆရာကုနေတယ်လည်းမဝင်အောင်သူတို့ကအဲ့လိုမျိုးပစ်ဆိုတာလည်းအရန်ကြပါပဲအဲဆိုရင်မူဒီကတော့ပူပြီးမှရှိလာနေတာပေါ့
အခုလိုမျိုးကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်အနီး KIO ထင်းကျုံနယ်မြေထဲမှာမြမစစ်တပ်ဘက်ကအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အတွက်လိုင်ဇာအနီးတဝိုက်ကကချင်လူမျိုးရေးတပ်ထင်းကျုံနယ်မြေထဲက IDP တပ်ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တွေနဲ့လိုင်ဇာအနီးတဝိုက်ကဒေသခံကချင်ပြည်သူတွေဟာလေကြောင်းတိုက်ခိုက်မှုတွေကိုမြင်တွေ့နေရတဲ့အပြင်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေကြောင့်သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့ကချင်ချင်းခရီးအဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာဆမ်ဆွန်ကလည်းပြောပါတယ
်။ချင်းကြီးကတော့အဲ့မှာလည်းအတင်းထံပဲဟိုသူစစ်တင်နေတယ်အဲ့ဒါ။ဒီဟိုဂျီလွန်ပို့စိုးနဲ့အတူတူပဲအဲ့မှာလိုက်ဖုန်းဆိုရဲအဲ့ဒီစခန်းနဲ့မွေးတဲ့နေရာမှာမကရအောင်ဆိုရဲ IDD စခန်းရှိတယ်။အဲ့ဒီအတက်တော့ဆိုရင်ဆရာတော့ရှိတယ်။ဟိုမကရအောင် IDD စခန်းကအဲ့ဒီလိုက်ဖုန်းနဲ့တိတ်မွေးတဲ့ကောင်တောင်ကျော်လောက်မှာပဲရှိတဲ့နေရာရှိတယ်အဲ့ဒါကြောင့်လို့အဲ့ဒီတက်တော့ဆွေရရတယ်ဆိုတော့ကတော့အဲ့ဒီဟိုကြေးစခန်းကိုတော့ပြင်မှတ်ထားပြီးတိုက်တာပဲဒါမဲ့ဒီ IDD စခန်းလည်းနီးလာတယ်ဆိုတော့ဟိုဘုံတန်တနက်တန်လေးနဲ့ဖြစ်တဲ့ဥစ္စာကြီးတော့အဲ့ဒီ IDD စခန်းကမှလည်းကျတယ်ဆိုတော့တို့အလုံးကဆိုရစီလာတော့ဒီ IDD အဲ့ဒီမှာရှိတဲ့ကျွန်တော်တို့လူစုတွေတက်တော့တခြားသူတွေမရှိတော့ဘူးအလုံးစုံတည်ယုတ်ပြီးသက်သက်လည်းလက်ခံမှာမဟုတ်ဘူ
းပြီးခဲ့တဲ့လပိုင်းတွေကနေစလို့ရှမ်းမြောက်ပိုင်းမှာကချင်တပ်ဖွဲ့ KIA အပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဘက်ကမြန်မာစစ်တပ်စခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်လိုက်ခြင်းကနေစလို့တိုက်ပွဲတွေတင်းမာလာချိန်မှာပဲကချင်ပြည်နယ်ဘက်ကကချင်လူမျိုးရေးဌာနချုပ် KIO ရဲ့လိုင်ဇာဌာနချုပ်နဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုပိတ်မထားပြီးမြန်မာအစိုးရတပ်ဖက်ကလေကြောင်းတွေပါပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်အခုလိုကချင်ပြည်နယ်ရင်းဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေနဲ့ပတ်သက်ပြီးမြမအစိုးရစစ်တပ်ဘက်ကတော့တရားဝင်သတင်းတစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးရှင်